မြောက်ကိုရီးယားရဲ့အစင်းမြင့်ဒုံးလန်းနှန်းတွေထဲမှာယခုလက်ရှိနောက်ဆုံးရောက်ရှိလာတာတော့ Cruise Missile Pacific ပဲထိန်တပ်ဒုံးပျံဖြစ်ပါတယ်လို့ American အခြေစိုက်သုတေသနအဖွဲ့တစ်ခုကပြောပါတယ်။မြောက်ကိုရီးယားစစ်တပ်ရဲ့ဝါဒဖြန့်ဗီဒီယိုတစ်ခုမှာဒုံးပျံအသစ်ကိုတွေ့မြင်ခဲ့ရတယ်လို့ John Hopkins တက္ကသိုလ်အခြေစိုက်ကိုရီးယားရေးရာကျွမ်းကျင်သူ American အဖွဲ့ကပြောပါတယ်။ပဲထိန်တပ်ဒုံးတန်ဟာရုရှားလုပ် KH-35 ကိုနမူနာယူထားပြီးသင်းမောရေအဟက်ယင်နဲ့မြေပြင်တို့ကပစ်ခတ်နိုင်ပါတယ်။အဆိုပါဒုံးပျံကိုရေပြင်ကပါပစ်ခတ်နိုင်အောင်ပုံစံထုတ်ထားပါတယ်။ပြုံရန်အနေနဲ့အဆိုပါဒုံးပျံကိုရုရှားကနေတိုက်ရိုက်ဝယ်ယူတာဖြစ်နိုင်တယ်လို့အဲ့ဒီအဖွဲ့ရဲ့ 38 knot block ဆိုတဲ့ website မှာတင်ပြထားပါတယ်။မြောက်ကိုရီးယားအနေနဲ့အဆိုပါပယ်ထိန်တဲ့ဒုံးပျံကိုမြန်မာပြည်လိုတတိယနိုင်ငံတစ်ခုကတဆင့်ဝယ်ယူတာဖြစ်နိုင်တယ်လို့လည်းဆိုပါတယ်။အဆိုပါဝယ်ယူတဲ့ကိစ္စဟာမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့နျူကလ িয়ার နဲ့ဒုံးလက်နက်ဆိုင်ရာပိတ်ဆို့မှုကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။